ဒီကနေ့မွန်လွင်ပိုင်းလောက်မှာရန်ကုန်တိုင်းခန်းတပင်မြို့ကိုဗဟိုပြုပြီးအင်အားရတာစကေး 3.9 အဆင့်ရှိတဲ့အမြင့်ကြီးလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါတယ်။ရန်ကုန်မြို့အနီးတစ်ဝိုက်နေပြည်သူတွေငလင်လှုပ်တဲ့ဒဏ်ကိုတိတိကျကျခံစားလိုက်ရတယ်လို့မြို့ခံတွေကပြောပါတယ်။တုံးရဇက်တိုက်ငလင်လှုပ်ခတ်နေတဲ့ထူးခြားတဲ့အခြေအနေကြောင့်ငလင်ဒဏ်ကာကွယ်ရေးတတိပေးတဲ့ပညာပေးမှုတွေကိုတတိထားလိုက်နာဖို့မိုးလေဝသပညာရှင်တွေကတတိပေးပါတယ်ဒီအကြောင်းသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ဇန်နဝါရီလ13ရက်နေ့ဒီကနေ့စနေနေ့မြမစံတော်ချိန်မိုးလေ2:49:52အချိန်မှာရန်ကုန်မြို့ထန်းတပင်မြို့အရှိတောင်ဘက်နှမိုင်ခန့်အကွာကိုဗဟိုပြုပြီးအင်အားရစ်စတာစကေး 3.9 အဆင့်ရှိတဲ့မြင်းငလျင်တစ်ခုထွက်သွားခဲ့တဲ့အကြောင်းကဘာကြီးငရင်စခန်းကနေတိုက်ထားရရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထားတာညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီခန်းမင်းမျိုးပေါ့နော်ခန်းမင်းမျိုးရဲ့ဒီအစီအပေါင်းပဲနှစ်မိုင်ကျောက်ပေါ့ပေါ့နော်။ရန်ကုန်ဒီကဘာကြီးညီငယ်စကန်အနေဆိုရင်တော့ကျွန်တော်အနောက်ဘက်ပဲသုံးမှန်တော့ပေါ့မှာလှုပ်သွားတယ်။ကျွန်တော်လှုပ်တော့အင်အားအနေနဲ့တော့ပြီးပါနိုင်ပေါ့နော်။အင်အားနိုင်ငံနဲ့လှုပ်သွားတဲ့အနေအားရှိတယ်ပေါ့နော်။အခုလှုပ်တဲ့ဥစ္စာကတော့ဟိုပေါ့ကတော့အသေးသေးလေးပဲ။ဟိုတနေ့တော့လှုပ်သွားတဲ့ရှူးမှလှုပ်သွားတဲ့ညီငယ်နဲ့တော့ဒီနေ့လို့ပြောတာနဲ့တော့အသေးပြောဟိုမတတ်ဆိုင်ပါဘူးဒါကအကြီးအကျယ်လုပ်တာပါဟုတ်ကဲ့ဒီနေ့နေနဲ့ပတ်သက်ပြီးတော့ဒီချိုတင်ကောင်ဝင်းဆောင်ရွက်ထားမှာเนาะအလုပ်ပြင်းတော့ဒါမျိုးလို့အနေနဲ့ဒီအဆောက်အဦတွေပေါ့เนาะဒီနေ့ကနေပြည့်ပြည့်အနီးနားမှာရှိတဲ့နေထိုင်တဲ့မျိုးရွာတွေမှာနေထိုင်တဲ့ဒီပြည်သူတွေအနေနဲ့မျိုးရဲ့ဒီအဆောက်အဦတွေဟာဒီနေ့ကနေခဏရေးရှိအောင်ပေါ့เนาะဆောက်လုပ်ထားဖို့အဓိကတော့လိုပါတယ
်ဆရာအခုဒီမတူးမှလုပ်သွားတာကနေစပြီးအခုဒီနေ့နောက်ဆုံးလှုပ်တဲ့အထိပေါ့เนาะဆရာဒီအပြည့်အစည်းဆုံးရှုံးမှုနဲ့ဒီလူအထိခိုက်ပေါ့เนาะဘာများဆရာတို့နောက်ဆုံးတင်ရပါလဲရှင
်အဓိကတော့ဖြူးမှလုပ်သွားတဲ့ဥစ္စာကတော့ဒီငိုးရုံးမှပေါ့เนาะဒီငိုးရုံးပေါ်မှာရှိတဲ့ပေါ်ကနေပြီးတော့လှုပ်တာပေါ့เนาะသူကတော့ဒီသူသူဝေးတဲ့ဒေသမှာလှုပ်သွားတဲ့အနေအထားရှိတဲ့တဲ့ကြောင့်လို့တော်ရီတောင်တွေမှာဖြစ်သွားတဲ့အနေအထားရှိတဲ့တဲ့ကြောင့်လို့ဒီဆောင်းလာတဲ့မြို့ပေါ်မှာရှိတဲ့ဒီလူတွေနဲ့ဒီနေနေလို့တဲ့အဆောင်ကိုဆက်သွားရတဲ့အနေအထားပေါ့နော်အမျိုးအနေအထားလေးရှိပါတယ်နောက်တစ်ချက်ကတော့ဒီနေ့ရန်ကုန်မှာလှုပ်သွားတဲ့ဥစ္စာမှာတော့ကျွန်တော်ရတဲ့အနေအထားရပါတော့ဒီချိုးနေရာမှာတော့ဒီမျက်နှာချက်လေးတွေနေပြကြလာတော့မျိုးလေးတွေတော့ရှိရပါတော့
ဒီကနေ့ဇန်နဝါရီလ12ရက်နေ့တောက်ကြနေ့မနေ့အစောပိုင်းတနာရီမထိုးခင်ကလေးပါဖြူးမျိုးအနောက်နဲ့အနောက်တောင်ဘက်18မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ဘကိုးရိုးမှပြည့်ရကျော်တလျှောက်အင်အားရစ်စတာစကေး 6.3 ညအဆင့်ရှိတဲ့အင်အားအသင့်အသင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်တောက်ကြနေ့မနေ့ပိုင်းမှာပဲရစ်စတာစကေး 5.3 ကျော်တဲ့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းဇက်တိုက်လှုပ်ခတ်ခဲ့ပါတယ်တောက်ကြနေ့ညပိုင်း 9:53:56 လုံးကလည်းဖြူးအနောက်တောင်ဘက်22မိုင်ခန့်အကွာကိုဗဟိုပြုပြီးတော့အင်အားရစ်စတာစကေး 4.8 အဆင့်ရှိတဲ့ငလျင်တစ်ခုထပ်လှုပ်ခဲ့ပါသေးတယ်။အခုလိုရပိုင်းအတွင်းမှာဇက်တိုက်ဆိုသလိုငလျင်တွေလှုပ်ခတ်လာနေတာဟာထူးခြားတဲ့အနေအထားဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကသုံးသပ်ပါတယ
်။ရပိုင်းမှာတော့သတိဉာဏ်နေရမှာပေါ့ရန်ကုန်သားမှာသုံးသပ်တာတကူတော့ထူးခြားတာပေါ့နော်။ပထမရေကဖြူးနဲ့လှုပ်တာကတော့တော်တော်ပြင်းတယ် 6.0 လားအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှအပြည့်စည်နေပြောက်အဲ့ဒီကမရှိရတော့နည်းနည်းကံကောင်းတာပေါ့နော်အဲ့ဒီမှာတကယ်တော့အဲ့တော့အင်အားနဲ့ဆိုရင်တော့တော်တော်ပြတ်ဖို့ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့တော်တော်ထိခိုက်မဲ့တဖို့ရှိရတယ်နော်ကျွန်တော်တို့ကမှသူရဲ့ပိုင်းစိတ်လာတာကတော့တန်းနည်းနည်းထူးကြတာပေါ့နော်အရင်တော့တော့ဒီလိုမရှိရနဲ့အခုကျနည်းနည်းလှုပ်လာတော့တော်မြန်မာပြည်မှာရှိတဲ့အရင်တွေကလည်းတန်းပြည့်ကိုကြော်နေကြပြီတန်းပြည့်ကြော်နေပြီဆိုတာလှုပ်မယ်ဆိုအချင်းချင်းလုံနိုင်နေနေသားရှိရဆိုတာကျွန်တော်တို့မြင်းလေးပြည်နယ်ရှိနေတုံ့တက်ခါတယ်အဲ့တော့ငလျင်ဂျောပေါ်မှာရှိတဲ့နေရာတွေကလည်းတတိထားဖို့ကြိုးတာပေါ့
အထူးသဖြင့်လူတွေထူထပ်တဲ့နေရာတွေနဲ့ငရင်လှုပ်ခတ်နိုင်ခြေရှိတဲ့ဧရိယာကလူတွေအနေနဲ့ငရင်လှုပ်ခတ်လာတဲ့ဆိုရင်ဆောင်ရွက်ဆောင်ရွက်အချက်တွေနဲ့လိုက်နာရမယ့်သတိပေးပညာပေးမှုတွေကိုလေ့လာသိရှိထားတဲ့လို့လည်းဒေါက်တာဦးထွန်းလွင်ကသတိပေးပါတယ်။ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကတော့ပြီးခဲ့တဲ့ရက်ကဗကိုးရိုးမပေါ်မှာအခြေပြုပြီးဖြူးနာမှာလှုပ်သွားတဲ့ငရင်ထက်စားလို့ရှိရင်ဒီကနေ့ရန်ကုန်မှာငရင်လှုပ်သွားတဲ့အချိန်မှာတော့ရန်ကုန်ရင်မြို့ခံတွေငလျင်တံကိုတိတိတသားခံစားခဲ့ရတယ်လို့အခုလိုမျိုးသူ့အတွေ့အကြုံကိုပြောပြပါတယ
်။လူရအားလုံးကလည်းနေခင်းသားဆိုတော့လေအပြင်မှာရှိနေတဲ့အနေအထားဆိုတော့အားလုံးကသူတိသွားတာပေါ့လေပထမခေါက်တော့အဲ့နေတဲ့လူကဟိုမတိဘူးကျွန်တော်ဆိုပထမခေါက်တော့ကမတိဘူးအဲ့ဒီလိုအဲ့ကြောင်နေလို့ညာလဲဆိုတော့အခုဒီတစ်ခေါက်ကျတော့မှနေခင်းသားဆိုတော့ဒီကောင်တော်တော်လှုပ်လိုက်တော့ကျွန်တော်ခံစားမိတယ်ကြောက်တာလမ်းတာမရှိပြင်မယ်အခုဒါမှငလင်းရဇက်တိုက်ကြီးကတော့တုံနေတယ်ဆိုတော့လေအတုံးကရှိပြီဗျ နည်းနည်းလေးလူတွေကတော့နည်းနည်းလေးတော့စိတ်ထဲမှာတော့တမျိုးတမျိုးလေးတော့ဖြစ်တာပေါ့လေအားလုံးတော့ဇက်တိုက်လုံနေတာဟုတ
်နောက်ဆက်တွဲငရင်တန်းတော့ဆယ်မြောင်းတာတမန်တွေအတွက်အနေရကိုသတိပေးကြဖို့နဲ့ဘကိုးရုံမှတဲ့ရီကျောပေါ်မှာလှုပ်ခဲတဲ့အင်အားကြီးငရင်တန်းတော့ရက်နှင်းငယ်ကြတဲ့အထိနောက်ဆက်တွဲငရင်လေးတွေလှုပ်ခတ်နိုင်တယ်လို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးနှိုးဆော်ထားပါတယ်ရှင်